မောင်ခိုခိုင်းခေါင်းဆောင်လူတမယာရှိသည့်တယောက်နှင့်တရားမဝင်ရှေ့ပြောင်းနေထိုင်လို့သူမြန်မာမျိုးသား29ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမနေရှာနေဆက်ဟာဒီယာယီမြို့မှာစီရင်နေတော့ကဖမ်းမိတဲ့အကြောင်းဗန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။သူတို့ဟာမလေးရှားနိုင်ငံကိုသွားနိုင်ဖို့အတွက်ဟာဒီယာယီကောက်ကွင်းနားမှာ၅ရက်တာအစားမစားရဘဲနဲ့ပုံအောင်နေခဲ့တယ်လို့ပြောပါတယ်။လူမောင်ခိုခိုင်းခေါင်းဆောင်လူတမယာရှိသူကိုစီရင်နေမနေ့ပိုင်းမှာရဲကဖမ်းမိခဲ့ပြီးတော့ဒီလူကမြန်မာအုပ်စုကိုပုံနေဖို့လက်ပြခဲ့ရတာကလေးရဲကတွေ့သွားပြီးတဲ့နောက်ဖုန်းနေသူတွေကိုလည်းဖမ်းဆီးခဲ့တာပါ။ရန်ကုန်ကနေမလေးရှားကိုတရားမဝင်တွားရောက်ဖို့ကြိုးစားနေရလို့ရေးကပြောပါတယ်။လူမောင်ခိုခိုင်းကရန်အောင်နေဆက်ကနေတဆင့်သူတို့ကိုထားနိုင်တယ်လေခေါ်သွင်းခဲ့ပြီးတော့သူတို့ကိုဂတ်စတာပေါ်တင်ပေးခဲ့ပြီးတော့တချို့ကတော့ထရက်ကားရဲ့နောက်မှာလိုက်လာခဲ့တယ်လို့လည်းဆိုပါတယ်။ခေါ်ခွင်းတော့ကစုံမမှာတွေ့ဖို့စီစဉ်ထားပြီးတော့ဒီကနေတဆင့်တိတ်ပြီးတော့မဝေးလာတဲ့ထိုင်းမလေးရှားနေဆက်ကိုတွားဖို့ပုံပြီးတော့ဆောင်နေကြတာလို့ဆိုပါတယ်။ထိုင်းမလေးသူတို့ကိုလာကြွေရမယ့်သူကတပတ်လောက်အကြာထိပေါ်မလာတဲ့အတွက်ငါရည်လုံးလုံးအစားလုံးအောင်မစားရပဲရည်သေးတောက်ပြီးနေလာကြတာလို့လဲဆိုပါတယ်။ဒီအမျိုးသားတွေကိုတရားမဝင်ဝင်ရောက်မှုနဲ့ဆွဲချက်တင်ထားပြီးတော့ဟိုက်ပြန်မျိုးကအုံလုံးရဲစခန်းကိုခေါ်ထားပါတယ်။သူတို့ကမြန်မာပြည်ပြန်ပို့မှလည်းဖြစ်ပါတယ်။လူမောင်ခိုခိုင်းကောင်းဆောင်အဖြစ်တမယရှိသူကိုတော့လူမောင်ခိုခိုင်းကြောင့်ဆက်ပြီးတော့စစ်မေးဖို့အတွက်ဖန်ထားအောင်မှဖြစ်ပါတယ်။